မြောက်ကိုရီးယားကတံပြန်တက်ခတ်ရေးအတွက် cruise missile တို့စမ်းသပ်ပစ်ခတ်ခဲ့ပြီးရပ်ပိုင်းချက်မှာပဲအင်အားပြတဲ့အနေနဲ့အမေရိကန်လေယာဉ်တင်သင်္ဘောအုပ်စုတောင်ကိုရီးယားနိုင်ငံကိုဒီနေ့ပဲရောက်လာပါတယ်။ပူဆန်စစ်ကမ်းကိုရောက်လာတဲ့ USS Carl Vinson လေယာဉ်တင်သင်္ဘောအုပ်စုဟာမြောက်ကိုရီးယားရဲ့အဆက်မပြတ်ချင်းချောက်မှုတွေကိုရင်ဆိုင်ရမှာအမေရိကန်နဲ့တောင်ကိုရီးယားစီးရေးမဟာမိတ်ခိုင်မာမှုကိုပြသဖို့နဲ့ပူးပေါင်းဆက်ဆွမ်းရေးမြင့်တင်ဖို့ရည်ရွယ်ကြောင်းလည်းတောင်ကိုရီးယားရဲ့တက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ဒါဆိုရင်ပြီးခဲ့တဲ့ဇွန်လကစပထမဆုံးအချိန်အမေရိကန်လေယာဉ်တင်သင်္ဘောတောင်ကိုရီးယားကိုရောက်ရှိလာတာလို့လည်းပြောဆိုထားပါတယ်။အမေရိကန်ကစစ်ရင်အားခိုင်မာနဲ့တောင်ကိုရီးယားကိုခိတ္တရောက်ရှိလာတဲ့အပေါ်လူညွန်ရေးအရာချင်းချမှုဖြစ်ရှုမြင်လို့ရှိတဲ့မြောက်ကိုရီးယားကအမေရိကန်ရေတပ်သင်္ဘောအုပ်စုရောက်လာတဲ့အပေါ်မချေမနှက်ဖြစ်နိုင်တယ်လို့လည်းခန့်မှန်းနေပါတယ်။အရင်တော့အမေရိကန်လေယာဉ်တွင်တင်မောတွေရရှိတဲ့အခါမျိုးမှာမြောက်ကိုရီးယားကတာဝေးဘုံးကျဲလေယာဉ်တွေနျူကလ িয়ার သုံးရင်ကုန်တင်မောတွေနဲ့မစ်ဆိုင်းတုံးတွေကိုစမ်းသပ်လို့ရှိရပါတယ်။ဇန်နဝါရီ20ရက်နေ့ကစတင်တောင်းယူခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တန်တမာရေးအရာပြန်လည်ဆက်ဆံနိုင်မှုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့ဆက်သွယ်မယ်လို့ပြောဆိုထားပါတယ်ခင်ဗျာ။